မော်ရွာမြို့လုံကျုံရင်တင်းကျပ်စစ်ဆေးနေပြီးတချို့တရွာလုံးတင်းချောင်နေကြတာပါစကိုင်းတိုင်းမော်ရွာမြို့ကစစ်ကောင်စီတပ်တွေလုံကျုံရင်အတူပြီးနေရာတော်များများမှာသွာလာသူတွေကိုအခုရပိုင်းပို့ပြီးတာစီစစ်ဆေးနေတယ်လို့မြို့ကန်တွေကပြောပါတယ်မော်ရွာခရိုင်ကလက်စင်စံပြချေးရွာနဲ့တက်ကယ်ချင်းချေးရွာတွေမှာလည်းပြည်သူ့ကာကွယ်ရေးအဖွဲ့တွေကိုစစ်ကောင်စီတပ်တွေဝင်ရောက်ရှာဖွေမှုတွေမကြာမကြာလုပ်နေတာက စကိုင်းတိုင်းမုံရွာမြို့မှာဒေသခံကာကွယ်ရေးတပ်ဖွဲ့တွေကကြောက်ကြားတိုက်ခိုက်မှုတွေလုပ်မယ်ဆိုတဲ့သတိပေးမှုတွေထွက်ပေါ်နေတဲ့အတွက်စစ်ကောင်စီတပ်ဖက်ကလုံခြုံရေးပို့ပြီးတော့တင်းကျပ်နေပါတယ်။အစကတည်းကလုံခြုံရေးအင်အားအများပြားချထားတဲ့မုံရွာမြို့တွေကလမ်းမတွေပေါ်မှာသွာလာနေသူအမျိုးသားတွေကိုပို့ပြီးတော့စစ်ဆေးနေတယ်လို့မုံရွာမြို့ခံအာကုကပြောပါတယ
်။မြို့အနေထားဒီနေ့စစ်ဆေးပြရတဲ့ဟာကမနေ့ကတို့တို့ဒီမုံရွာမြို့ရဲ့ကြောက်ကြားအဖွဲ့တွေကကျွန်တော်တို့တိုက်ခိုက်ခဲ့တာတွေတို့စာထုတ်ထားတယ်ရှိတယ်ဗျ။အဲ့ဒီတော့ကြောင့်စစ်သေးကြက်တယ်နောက်တစ်ခါဒီကောင်လေးစမှုလုံထဲမှာအဲ့ကောင်လေးအစည်းအဝေးလုပ်တယ်ကျွန်တော်တင်ရထားတယ်အဲ့ဒီအတွက်လည်းလုံခြုံရေးကိုတိုးပြီးချထားတယ်ပေါ့ပြီးတော့မနေ့ပိုင်းမှာလည်းကြီးမုံမှာမိုင်းဒီကောင်လေးအခြေကြီးမိပါလို့ပြောတယ်အဲ့ဒါတွေကပါမယ်ဗျသူကအခုကရှောင်းတခင်ဖြစ်တာများတယ်ဗျနေရာကိုအတီတီကမရှိဘူးခုနေဒီနေရာရောက်ပြီတနားကြီးကိုနောက်တနေရာကိုနောက်တနားကြီးကိုပြောင်းသွားတယ်အဲ့လိုပုံစံမျိုးတွေဗျညာတော့အပြင်တော့ယောက်ျားလေးတွေကိုအဓိကထားဖြစ်တယ်ယောက်ျားတူတွေဖြစ်တယ်ဖုံးလို့ဖြစ်တယ်အဓိကဖုံးကိုအဓိကထားဖြစ်တယ်ဗ
ျစစ်ကောင်စီတပ်ဖွဲ့ဝင်တွေကမြို့ပေါ်ကလမ်းတွေမှာကျင်းမုံချပြီးတော့စစ်ဆေးတာတွေလုပ်နေတယ်လို့ပြောပါတယ်မုံရွာမြို့ရဲ့မြို့တော်ခန်းမှာတော့စစ်ကောင်စီတပ်ကစခန်းချနေရာယူထားတယ်လို့တပ်ကတော်ကျောင်းဝင်းတွေထဲမှာလည်းတက်ဆွဲထားပါတယ်မြို့အဝင်အထွက်တွေမှာလည်းစစ်ဆေးရေးဂိတ်တွေလုပ်ထားပါတယ
်စစ်ဆေးကတော့ကျွန်တော်တို့အခုချိန်အစပြီးတော့တို့လက်ကုံမိုင်းရှိလာတော့ကျွန်တော်တို့များမယ်နဲ့တူတယ်ဗျဘာလို့လဲဆိုတော့ကျွန်တော်တို့ဒီဖေဖော်ဝါရီ၁ရက်နေ့မှာလည်းကျွန်တော်တို့သတင်းကြီးရထားတာရှိတယ်သူတို့တက်ဆောက်ခံမွေးတွေပါရှိတယ်ပေါ့ဗျာနော်အဲ့တော့လုံလုံရေးပိုင်းဆိုင်ရာတွေကိုသူတို့ပို့ပြီးတော့တင်းကျပ်လိုက်တယ်လို့ပဲကျွန်တော်တို့မြင်တယ်ဗျခုနောက်ပိုင်းမှာလည်းသူတို့ဒီကျွန်တော်တို့ဒီမောင်ကမျိုးဝပျောက်ကြားနေတာသူတို့ရဲ့ဒီစစ်ကောင်စီရဲ့ကျွန်တော်တို့အလိုပုံစံမျိုးဖြစ်နေတဲ့ဗန်တွေကိုလည်းကျွန်တော်တို့တိုက်ခိုက်တာတွေကလည်းမကြခဏဖြစ်နေတယ်အဲ့ဒီအတွက်ကြောင့်မလို့သူတို့ကဒီလုံလုံရေးကိုကျွန်တော်တို့အရင်အထက်ပို့ပြီးချထားတယ်ဗျ
မုံရွာမျိုးပြမှာရှိတဲ့လေဇင်စံပြကျေးရွာနဲ့တက်ကယ်ကျေးကျေးရွာတွေမှာလည်းမနေ့ဇန်နဝါရီလ28ရက်နေ့ကစစ်ကောင်စီတပ်တွေကဝင်ရောက်ပြီးတော့ရှာဖွေရှင်းလင်းတဲ့အတွက်ရွာလုံးကျွတ်နီးပါးဘေးလွရာကိုထွက်ပြေးတိမ်းရှောင်နေကြရပါတယ်။တက်ကယ်ကျေးရွာအရှိတ်ဘက်မှာရှိတဲ့ပြည်သူ့ကာကွယ်ရေးတပ်ဖွဲ့နဲ့အပြန်အလှန်ပစ်ခတ်မှုတွေဖြစ်ခဲ့တယ်လို့ဒေသခံရွာသားတဦးကပြောပါတယ်။
သူတို့မနေ့ကအရင်ကဝင်တဲ့လမ်းကျောရဲ့မလမ်းမကမ်းတနေရာနေပြီးတော့အဲ့လက်ဖြင့်ကြောက်ကြမှာပေါ့နော်အဲ့ဒီကနေပြီးတော့ပြန်ဝင်လာတယ်ဝင်လာပြီးတဲ့ခါတော့တက်ကြခြင်းအရှိတ်ဘက်ကိုသူဖြတ်သွားကြတယ်လက်ချင်းကိုမဝင်သေးပဲနဲ့တက်ကြခြင်းအရှိတ်ဘက်မှာအဲ့မှာပြည်ပြစကန်းလေးတစ်ခုဝင်ရှိပြီးတော့မိတွေရှို့သွားတယ်ဗျဒီကျုပ်ခံတဲ့နေရာတော့၄ခုလောက်လို့ပြောတယ်ကွင်းညံတဲတွေရောရှို့သွားတယ်သူတို့ကရှို့သွားပြီးတဲ့ခါတော့တင်အဲ့မှာသူတို့ကမ်းပြီးတော့အဲ့ထွက်လာတဲ့အခါမှာပေါ့ဒီဘက်ကမိုင်းထောင်ထားတာတစ်ခုကိုသူအဲ့တော့သူကလုံးတိုင်းနေရတယ်သူအဲ့ဒီမှာမိုင်းကကွဲသွားတဲ့ခါသူတို့ပြစ်တော့တာပဲဗျအဲ့ဒီပြစ်တဲ့ခါတော့တင်တက်ကြခြင်းဘက်က PDF တယောက်တော့ကြာသွားတယ်ဗျအဲ့ဒီရင်သူတို့အဲ့မှာမပြစ်ခတ်နေတဲ့ခါတော့ကျွန်တော်တို့နောက်မှချန်တဲ့အင်အားလေဝင်ကနေပြီးတော့ခြေချင်းတွေရောကားတွေရောတွန့်နေပြီးတော့ဝင်လာတယ်ဗျဝင်လာပြီးတဲ့ခါတော့ဒီလေပြင်ရွာထဲမှာတချို့အင်တွေကိုသူတို့ဖြတ်စည်းသွားတယ်တချို့အင်တွေကိုတော့သူအဲ့လေငါတော့သူစားပြီးပေါ့လေဒီဒီဟိုကဒီလူပိုင်းလိမ့်နေတယ်ဆိုပြီးတော့စားပြီးကတ်သွားတာရှိတယ်ဗျ
အပြန်အလှန်ပြစ်ခတ်မှုတွေကြောင့်ပြည်သူ့ကာကွယ်ရေးတပ်ဖွဲ့ဝင်တဦးသတ်ဆုံးခဲ့ရပြီးတော့ဒေသခံကြီးရွာသားတချို့ကလည်းဖမ်းဆီးခေါ်ဆောင်သွားတယ်လို့ပြောပါတယ်
။ဒီကမှာဖမ်းသွားတဲ့လူကလည်းကျွန်တော်တို့အတိအကျတော့မသိရဘူး။အားလုံးပေါင်းယောက်ျားလေးရောမိန်းကလေးရော၄ယောက်လောက်တော့ဖမ်းသွားနေတူတယ်ဗျ။ကျွန်တော်တို့ဒီရွာထဲကမှတိတ်လူမဆုံးသေးဘူးတခါဖတ်ပြရတာပေါ့နော်။ရွာသူရွာသားတွေကတော့ဈေးဆက်ရာတွေရှောင်ရတင်းရတာပေါ့။ရွာတွေထဲမှာတော့လူကတော့မရှိသလောက်တချို့ကတော့ကိုယ့်အိမ်တွေကိုပြန်ရန်လာကြည့်တဲ့လူကကြည့်တယ်ဒီကိုတိတ်ဆက်မွေးထားတဲ့အားလေးလည်းပြန်ကြည့်တယ်ပေါ့နော်။အဲ့မဲ့လူကတော့အကုန်အဆုံးမရှိဘူးကြတချို့ရွာထဲလမ်းတွေမှာဆိုခုနကျွန်တော်ရှောက်ကြည့်ရတော့မှရှောက်တွေ့နေတယ်တလန်းလုံးသွားတဲ့အခါလူပြောင်းမတွေ့ရဘူးဖြစ
်မိုးရွာခရိုင်ထဲကလေစင်စံပြကျေးရွာကိုဇန်နဝါရီ18ရက်နေ့ညနေပိုင်းတုန်းကလည်းစစ်ကောင်စီတပ်တွေဝင်ရောက်ပြီးတော့ဒေသခံပြည်သူကာကွယ်ရေးတပ်ဖွဲ့ဝင်လူငယ်တချို့ကိုပစ်ခတ်ခဲ့လို့၄ဦးသေဆုံးခဲ့ပါတယ်အဲ့ဒီဘက်မှာစစ်တပ်နဲ့ဒေသခံကာကွယ်ရေးတပ်ဖွဲ့တို့ကြားအပြန်အလှန်ပစ်ခတ်မှုတွေကမကြာခဏဖြစ်နေတာကြောင့်ရွာသူရွာသားတွေဟာဘေးလွရာကိုမကြာခဏဆိုသလိုထွက်ပြေးတိမ်းရှောင်နေကြရတာပါမုံရွာ6ဦးလမ်းပိုင်းကိုဇန်နဝါရီလ28ရက်နေ့ကနေစလို့ပြည်သူတွေအသွားအလာမလုပ်ကြဘို့မုံရွာမြို့ဒေသခံပြည်သူကာကွယ်ရေးတပ်ဖွဲ့တွေကထုတ်ပြန်ထားပေမဲ့ဘာကြောင့်လဲဆိုတာကိုတော့အတိအကျမသိရသေးပါဘူးရှင
်မတ်စမကြပြခဲ့တာပါ